ဂါဇာကမ်းမြောင်ကပါလက်စတိုင်းဒုက္ခသည်တွေကိုပြန်လည်နေရာချထားမယ်ဘလို့အစီအစဉ်မျိုးကလက်ခံမှာမဟုတ်ဘူးလို့အာရဗ်အဖွဲ့ချုပ်အတွင်းရေးမှူးချုပ်ကပြောလိုက်ပါတယ်။ဂါဇာဒေသကစစ်တမ်းသင့်ပါလက်စတိုင်းခန့်မှန်းခြေ2,000လောက်ကိုပြန်လည်နေရာချထားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုပြုချက်ဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးတော့အကျက်အတဲတွေကိုသာဥတီစေလိမ့်မယ်လို့ကမ္ဘာအစိုးရများထိတ်တီညီလာခံမှာအာရက်အဖွဲ့ချုပ်ကအကြီးအကဲကပြောလိုက်တာပါနှစ်ပေါင်းရာနဲ့ချီပြီးဒီအယူဆကိုတွန်းလှန်ခဲ့တဲ့အာရက်ကဘာအတွက်တော့ဒါဟာလက်မခံနိုင်စရာပါပဲလို့လည်းသူကပြောပါတယ်ဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကလည်းဂါဇာကမ်းမြောက်ဒေသနဲ့အနောက်ဘက်ကန်ဒေသတွေကနေပါလက်စတိုင်းသားတွေကိုရွှေ့ပြောင်းမယ့်အစီအစဉ်ကိုအခိုင်အမာဆန့်ကျင်ကြောင်းအင်္ဂါနေ့ကသမ္မတထရန့်နဲ့ဆွေးနွေးပြီးတဲ့နောက်ပြောဆိုခဲ့တာပါပါလက်စတိုင်းတွေကိုရွှေ့ပြောင်းတာမျိုးမလုပ်ဘဲဂါဇာကိုပြန်လည်တည်ဆောက်ဖို့နဲ့စိုးဝါလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ခြင်းကအားလုံးအတွက်ဦးစားပေးဖြစ်တင်ပါတယ်လို့ဂျော်ဒန်ပြည်က X လိုမှုကွန်ရက်မှာရေးသားထားပါတယ်။ဂါဇာကမ်းမြောက်ဒေသအပြစ်ခတ်ရဲစေးအတွက်အာမခံချက်ရရှိရေးတမရထရန့်မြင့်အခန့်ကဏ္ဍကလည်းအရေးကြီးကြောင်းပြောဆိုခဲ့သလိုပြည်ပခန့်တွေအဆုံးသတ်အောင်ဂျိုးပန်းဘုတ်ကိုလည်းအမေရိကန်နဲ့တက်ဆိုင်သူအားလုံးကိုတောင်းဆိုခဲ့ပါတယ်ရှင်။